နာတာအမြင်များအခြင်းရှင်တော်မြတ်ဘုရားသည်ကမ္မဂောတိပိဂရေကဘာအေးအတွက်အစဉ်ချာလူဖြစ်တော်လဲအဘယ်မေယံဒီကတိုင်းသာပေါ်ပြခြင်းမှာမစွာနိုင်ပါသောကာလလေးအတင်ခြေသိဒီကမရှိကြတော့ကာလပတ်တော်လောကဤတရားသတ္တလောကဤအကျိုးစီးပွားအလုံးမှာအတိတုမရာလေးဥစ္စာတဲ့ခြေလက်ဤမှာမိဒတိမာသမိတာနဲ့တရားစနေစနေကြီးဟုကျန်သီထဝေမှာဝဲအစုံလုံးခဲ့သောဘုရုဘုကရောတော်ဘုရားရှင်ယန္တံပြုဖို့အားထုတ်တော်မူရသည်ရှိသည်ခေရလက်ချင်းဉာဏ်လုံးပတ်တော်ဘုရဲ့သလုံးသင်္ဝါကုပ္ပိပြမာကျေတုကတော်ဘဝဒနာသင်္ကံများစွာရောက်တော်မူခဲ့ရရှာလေသည်မဟာကမ္မဋိကသတ္တဝါများယေဝေတကေသသနာရှိခေမဟာကရုဏာရှင်ဖြစ်တော်မူသောတန်တနာတန်သဝိနည်းများစွာသတ္တဝါဖြစ်ချမ်းသာစီပေါ်လူလာတောင်းတကိုပေါင်းပါလေနာသာလိညာအတုရှင်တော်မြတ်ဗျာလဘောယုသိကြောင့်ကြောင့်မမှုတယုံဤကရောယုကျိုးရှိခိုးခြင်းသည်အတုဘယ်ဝတုစဉ်စဉ်မတွေ့ဖြစ်ပါစေတည်ခေနပင်ဒီဘဘတော့အနစ်ချုပ်ဒီတော့ငါဝိပဿနာရှင်းစေတဲ့ခုကိုဟောတာကဖြစ်သည့်အတွက်ကြောင့်ဝိပဿနာတရားကိုရှင်းချက်ရုပ်ကိုအားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်အထူးအားဖြင့်အနိစ္စဒုက္ခအနတ္တလို့ဆိုတဲ့တက္ကနာရင်သုံးပါးဖြစ်နေတဲ့နေရာမှာအနတ္တလက္ခဏာကိုသင်္ချာပေါ်လွင်အောင်ဟောတာလည်းသုံးတဲ့တစ်ခုဖြစ်ပါတယ်သစ္စာဗုဒ္ဓမှာဘေနပိညူပမဆိုတဲ့အဓိပ္ပာယ်လေးကိုအရင်မှတ်သားရအောင်။ဖေနလို့ဆိုတာရေပြုတ်လို့အဓိပ္ပာယ်ရ။နာဒီနဲ့ဖေနရေပြုတ်ပိညာဆိုတာအဆိုင်ခဲရေပြုတ်အဆိုင်ခဲကြီးရေပြုတ်တုံးကြီးဆိုတယ်။ဒါအားလုံးတွေ့ကြည့်လိုက်မယ်ကျေကျိုးတဲ့အခါကျလို့ရှိရင်ဒီအပိညာထဲမှာရေမြုပ်ဆိုင်ခဲကြီးတွေမှာမျောပါပြီးတော့နာနာမျိုးတွေ့ဘူးကြတယ်။အဲဒီလိုကျေထဲမှာမျောပါလာတဲ့ရေမြုပ်ဆိုင်ခဲကြီးတွေကိုဖိနပိန်တာလို့ခေါ်တယ်။ဥပမာဆိုတာနိုင်ရှင်ချက်ရေမြုပ်ဆိုင်ခဲကြီးနဲ့နိုင်ရှင်ပြီးတော့ခေါ်ကြတဲ့ဒေသနာဖြစ်လို့ဒီတုတ်တန်ရဲ့အမည်နာမကိုမေနပင်ဂျူပမတုတ်တန်လို့ဆက်စွာများကဟောကြားထားတာကိုပတ္တတိထာတာယုတ္တနိကေခန္ဓာဝကတာယုတ်မှာဒီတုတ်ကိုပတ္တန်တင်ပြီးတော့ထားတယ်ဒါတော့တုတ်တန်တစ်ခုကိုလေးလာမယ်ဆိုလို့ရှိရင်ဆက်စွာများဘယ်ပုဂ္ဂိုလ်တွေကိုဥတီချက်ထားပြီးတော့ဟောတယ်လဲတုတ်တန်တည်းရဲ့အဆင့်အမျိုးမျိုးရှိတဲ့အတွက်ဒီတုတ်တန်ကတော့ဝိပဿနာရှင်းစဉ်ကိုရှင်းချက်ကြိုးပို့အားထုတ်နေကြတဲ့ဉာဏ်တည်းရဲ့ဝိပဿနာအမြင်ပုံမရှင်းလင်းသွားအောင်လို့ဟောကြားမှာဖြစ်တယ်။အဲဒီဝိပဿနာအမြင်ဆိုခြင်းပဲဝိပဿနာဆိုတာရှင်ဉာဏ်ဓမ္မသင်္ခါရတရားတွေကိုအနိစ္စမငြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘောအနတ္တစုပိုင်တဲ့စုပိုင်မှုမရှိမိမိသဏ္ဍာန်တိုင်းမဖြစ်နိုင်တဲ့သဘောအဲဒီသဘောတွေကိုဝိပဿနာဉာဏ်နဲ့ရင်းသံအောင်ကြည့်လိုက်တဲ့အခါဒီတုဒ္ဓံမှာတော့အနတ္တသဘောကိုထင်ရှားအောင်လို့သေချာပြန်ဟောတာတယ် အဲ့တော့ဒီလုံးတဲ့ကိုနားလည်ဖို့ရတဲ့ရှင်းဥစွာဘာလို့အရင်မှတ်ရမလဲလို့ဆိုတာခန္ဓာ၅ပါးဆိုတာအရင်မှတ်ဖို့လိုဒီကဲကြောင်းနေရတဲ့ခန္ဓာ၅ပါးခန္ဓာ၅ပါးခန္ဓာဆိုတာဘာကိုပြောရလဲပါဠိစကားခန္ဓာဆိုတာအစုအဝေးအပေါင်းအစုအင်္ဂလိပ်လိုကြတော့ဂရိကလိုပြန်ဒါကြောင့်အစုအဝေးစုပြီးတော့နေတဲ့သဘောကိုခန္ဓာလို့ပြောအဲ့ဒီခန္ဓာကိုမြတ်စွာဘုရားက၅မျိုးခွဲပြီးတော့ဟောတယ်အဲ့ဒီမျိုး၅မျိုးခွဲဟောတယ်ဆိုတာဘုရားဟောတာကိုမိမိတို့ကသင်္ကြန်မှတ်ယူပြီးတော့မိမိတို့ခန္ဓာကိုမိမိတို့ရဲ့အစ္ဆဒကိုအပလိုင်းလုပ်ချင်ဖို့လိုတာပေါ့လက်တွေ့သုံးချပြီးတော့ကြည့်ရအောင်ရှင်သာအာလောကိဘုရားတိုင်းပဲရူပခန္ဓာတဲ့ယုတ်အစုယုတ်တွေကိုဘယ်လိုနည်းနဲ့စုပြီးတော့ပြောတာလဲဆိုအစုဆိုဒီမှာရှင်ဆိုတာတခုတည်းမှာရှိပြီးတော့နေတာမဟုတ်ဘူးအစုအဝေးနဲ့နေတာဖြစ်တယ်ဘယ်ရဝဲခြင်းဖြင့်သင်္ခါရတရားတွေလဲတခုတည်းမှာမဟုတ်ဘူးအများမိတည်ပြီးတော့စုဝေးပြီးတော့နေကြတာဖြစ်တယ်အဲ့ဒီအစုဆိုတဲ့အဲပဲဒီနေရာပြောလို့တဲ့အစုကပါတော့ဆိုအတိတ်ကာလကရှိခဲ့တဲ့ယုတ်တရားပဲဖြစ်ဖြစ်အခုပစ္စုပန်ကာလမှာရှိနေတာပဲဖြစ်ဖြစ်အနာဂတ်မှာရှိမဲ့ယုတ်တရားပဲဖြစ်ဖြစ်တူတူပဲအဲ့လိုအတိတ်နာကပစ္စုပန်၃မျိုးနဲ့ဘယ်ယုတ်တရားပဲဖြစ်ဖြစ်နောက်တစ်ခါအစ္ဆတလို့ဆိုတဲ့မိမိတဏ္ဍာကိုဆွံ့ပြီးတော့ဖြစ်တဲ့ယုတ်တရားပဲဖြစ်ဖြစ်ပရိဒါလို့ဆိုတဲ့လူများရဲ့တဏ္ဍာဆွံ့ပြီးတဲ့ယုတ်တရားပဲဖြစ်ဖြစ်တူတူပဲနောက်ဩလာရိကသုခမယုတ်တရားချင်းရှားသိတာတဲ့ယုတ်မျိုးဩလာရိကလို့ခေါ်တယ်ပြီးလို့ရတိမ်မွေးတဲ့တဲ့ယုတ်မျိုးကြတဲ့သုခမလို့ခေါ်တယ်အဲ့တော့ဩဂရိကယုတ်အမျိုးအစားပဲဖြစ်ဖြစ်သုက္ကမယုတ်အမျိုးအစားပဲဖြစ်ဖြစ်နောက်တစ်ခါဟိနပတိဒအစင်တန်းနေကြတဲ့ယုတ်မျိုးပဲဖြစ်ဖြစ်အစင်တန်းဖြစ်တဲ့ယုတ်မျိုးပဲဖြစ်ဖြစ်တဲ့ဒူရေတဏိကေမြေမွေးရခဲ့ရင်ဒီအတွက်ကြောင့်ဝေးကွာတယ်ဒီပြီနဲ့အလံဝေးတယ်ဆိုတဲ့ယုတ်မျိုးပဲဖြစ်ဖြစ်တိတံထင်ရှားသည့်အတွက်ကြောင့်မိမိနဲ့နည်းတယ်လို့ပြောရမယ့်ယုံမျိုးပဲဖြစ်ဖြစ်အလုံးပေါင်းလိုက်တဲ့အခါကျတော့ဘယ်လိုယုံမျိုးပဲဖြစ်ဖြစ်အဲ့ဒီယုံတည်ရဲ့သဘာဝတရားတွေကိုစုပြီးတော့ဥတည်ပြီးတော့ပြောလိုက်တာကိုရူပခန္ဓာလို့ပြောတာဒါအကျဉ်းချင်းရူပခန္ဓာဆိုတာမှန်ပဲဒါတော့ဒီနေ့ချင်းချောင်းပြောရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေရဲ့ခန္ဓာကိုယ်မှာယုတ်ဆိုတဲ့အာယုံကိုရယူနိုင်စွာမရှိတဲ့သဘာဝတရားတွေရှိတယ်အဲ့ဒါတွေကိုအကျဉ်းပြောမယ်ဆိုလို့ရှိရင်ခန္ဓာကိုယ်ထဲမှာစမ်းကြည့်ရင်လည်းတွေ့နိုင်တဲ့အရာပေါ့မာတယ်ပြော့တယ်ဆိုတဲ့ဒီမိခန္ဓာကိုယ်ပဲလက်နဲ့စမ်းကြည့်တဲ့အခါမာတဲ့သဘောပြော့တဲ့သဘောကိုတွေ့တယ်အဲ့ဒါကိုရုပ်လို့ခေါ်တာပဲပထမီနာပူတဲ့အေးတဲ့သဘောကိုယ်တဏ္ဍာမှာတွေ့နိုင်တယ်ဒါကတည်သောလို့ခေါ်တယ်အဲ့ဒီလိုတုံးကဲဖြစ်နေအောင်စူးစီးပေးထားတဲ့သဘောသို့မဟုတ်အရင်ပြောနေတဲ့သဘောအဲ့ဒါတွေကိုအာဘောလို့ခေါ်တယ်လှုပ်ရှားနေတယ်တုံးကန်ထားတယ်ဆိုတဲ့သဘောတွေကိုဝါရောသို့မဟုတ်အသက်ရှူနေတဲ့အခါမှာပြီးပြီးတော့နှာခေါင်းကနေပြီးတော့လေရှိနေတယ်ခန္ဓာကိုယ်ထဲမှာလဲပတ်နေတဲ့လေတွေလည်းရှိနေတယ်အဲ့ဒီသဘာဝတရားတွေကိုဝါရောလို့ခေါ်တယ်အဲ့တော့ခန္ဓာကိုယ်မှာလိုက်ကြည့်မယ်ဆိုလို့ရှိရင်တော့အမောကအတုံးခဲရဲ့သူကတော့အတုံးခဲဖြစ်နေအောင်စုစည်းထားတဲ့သဘောရဲ့ပူတဲ့အေးတဲ့သဘောရဲ့နောက်တစ်ခါတုံးကန်ထားတဲ့သဘောရဲ့အလုံးဓာတ်ကြီးလေးပါအဲ့ဒါကိုမဟာဘုံလေးပါဓာတ်ကြီးလေးပါခန္ဓာကိုယ်ထဲမှာတွေ့နိုင်တယ်ပေါ့ အဲ့ဒီဓာတိလေးပါမဟာဘုလေးပါကိုသတိပြုထားတဲ့မျက်စိနဲ့မြင်ရတဲ့အစင်းတရံနှကောင်းနဲ့နားရှူလို့ရတဲ့အနတ်လျာနဲ့ရဲလို့ပြီးရတဲ့အရာတွေအဲ့ဒီရုပ်တော်ဘာမှရှိတဲ့အခြားအကြောင်းတစ်ခုအခြားအကျိုးတစ်ခုကိုထုတ်လုပ်နိုင်တဲ့ဩဇာဓာတ်ဒါဩဇာဆိုတာလူတွေစားနေတဲ့အစာတွေထဲမှာလည်းပဲဒါရှိတာပဲပေါ့သူကအကျိုးတစ်ခုကိုတက်ရောက်စေတယ်ဆိုပါစို့နော်ဝမ်းချောစေတဲ့အပြီးအရွက်ကိုစားရင်ဝမ်းချောတယ်ဒါသူ့ရဲ့အကျိုးတက်ရောက်စေဘူးလို့ပေါ့သဘာဝတရားတွေမှာအဲ့ဒါကိုအကျိုးတက်ရောက်စေဘူးလို့ရှိတယ်ရေတောက်ရင်ရေကအစာပြည့်စေတယ်ခြေစားလို့ရှိရင်လည်းအစာပြေစေတယ်ဆိုတာသူ့ရဲ့အကျိုးတက်ရောက်မှုတွေပဲ။အဲ့ဒါကိုဩဃာလို့ခေါ်တယ်။အဲ့တော့ကြည့်လိုက်မယ်ဆိုတော့ချင်းရုပ်ဆိုတာဟာဓာတိလေးပါးရဲ့မျက်စိနဲ့မြင်ရတဲ့အဆင်းရဲ့နှာခေါင်းကနားယူလို့ရတဲ့အနံ့ရဲ့လျှာနဲ့ရဲ့လျှက်လို့သိရတဲ့အရာတွေရဲ့ခန္ဓာကိုယ်နဲ့ခန္ဓာကဩဃာရဲ့အဲ့ဒါကိုရှုပ်တိုင်းမှာရှိပြီးတော့ခွဲခြားစိတ်ဖြာလို့မရနိုင်ဘူးလေတလုံးတစ်ခဲတည်းစုပြီးတော့နေတာသို့တော်သဘာဝကရှင်းမျိုးတစ်ခုနဲ့တစ်ခုမတူဘူးမတူလို့သဘာဝချင်းမတူလို့သူ့ကိုရှင်းမျိုးလို့ခေါ်တယ်အဲ့ဒါကိုပဲအဝိနေဘောကယုံရှင်းမျိုးလို့ဒီလိုပြောအကြမ်းတဲ့အားဖြင့်အဲ့လောက်တော့နားလည်ထားခန္ဓာကိုယ်မှာရှိတဲ့ကျန်တာကလူတွေကနာမည်ပေးထားတာဒါကသဘင်နဲ့ဒါကမျက်လုံးဒါကနှာခေါင်းစသဖြင့်ဒါလူတွေကနာမည်ပေးထားတာတွေ့ကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီရုပ်ရှင်မျိုးပဲအခြေခံတာကရုပ်ရှင်မျိုးအဲ့ဒါကိုအဝိနေဘောကရုပ်ရှင်မျိုးတဲ့ခွဲခြားသိချာလို့မရတဲ့ရှင်မျိုးတစ်ခုစီခွဲလိုက်တာလည်းတစ်ပြိုင်တည်းရုပ်အဖြစ်ဒီတန်းချင်းကမစွာတဲ့အကုန်လုံးပြိုလဲပျက်စီးသွားနိုင်တယ်ပေါ့အဲ့တော့ယုံလို့ခေါ်လို့ရအောင်ဒီတော်ဝါရှင်မျိုးကစုစည်းထားတယ်။ဒါဘုန်းကြီးတို့တွေရဲ့တဏ္ဍာမှာဒီယုတ်ကိုပထမတွေ့အောင်ရှာ။ထို့တူရင်အဲ့ဒီယုတ်တွေကိုဒါအကြမ်းများအဖြစ်အချိန်ကယုတ်ကိုပြောတာ။အလုံးယုတ်က28မျိုးရှိတယ်ပေါ့။အဲ့ဒီ28မျိုးမှာဘာတွေပါလဲလို့ဆိုလို့ရှိရင်နောက်ထပ်မှာဆက်ပြီးတော့ထည့်ရမယ်ဟာ။သတိပုဂ္ဂိုလ်ကြီးအတွက်ဒီယုတ်ကလေးကပြည့်စုံတော်မူတဲ့နောက်မှာဆက်လက်ဖြစ်ပေါ်နေအောင်ထိတိဆောက်ရှောက်တဲ့ဇီဝလို့ခေါ်တဲ့အတက်ဇီဝတိုင်တွေလို့ခေါ်တဲ့အတက်ကိုယုတ်ကိုဆက်လက်ထိန်းသိမ်းပေးတဲ့ကံ့ညောင်ဖြစ်တဲ့ယုတ်ကလေးတစ်မျိုးရှိသေးတယ်။အဲ့ဒါထည့်လိုက်လို့ရှိရင်ကိုပြိုလူလူပြောတယ်တခါအဲ့ဒီယုတ်တွေထဲမှာလိုက်ပြီးတော့ကြည့်လိုက်မယ်လေပါဠိတွေ့နိုင်တော့ဆိုရင်ပြင်သက်ကအဆင်းကိုမြင်နိုင်တဲ့လူတွေရဲ့မျက်စိအကြည့်ဆိုတာရှိတယ်။မျက်စိအကြည့်ဆိုတာတခြားနေရာမှာမရှိဘူး။မျက်လုံးကိုမိတီးပြီးတော့မျက်လုံးထဲမှာရှိတယ်မျက်စိအကြည့်။တခြားနေရာမှာမရှိဘူး။အဲ့ဒါလေးကရုပ်တူ။တခါအပန်းကိုကြားနိုင်တဲ့ဒါထဲမှာရှိတယ်သောတာပတ္တရာဆိုတဲ့အကြည့်ရုပ်လေးရဲ့တစ်ခု။အနံ့ကိုခံယူနိုင်တဲ့နှာခေါင်းထဲမှာရှိတယ်ကာဏပတာရာယုတ်ကလေးရဲ့တစ်ခုမတူညီတဲ့အာမေခေရထဲမှာရှိတဲ့အရာတော်ကိုသိစွမ်းနိုင်တဲ့ရှင်ဝပတာရာယုတ်ကလေးရဲ့တစ်ခုခန္ဓာကိုယ်ကိုထိလို့ရှိရင်ထိမှန်းသိတဲ့ခန္ဓာကိုယ်ရဲ့အာယုသိရှိနိုင်တဲ့အရာထိတာကိုသိနိုင်တဲ့အရာကာယပတာရာယုတ်ဟောအဲ့ဒီလိုယုတ်ကြီးခန္ဓာကိုယ်ထဲမှာရှိနေနေပေါ့အဲ့ဒီယုတ်တွေထပ်ပြီးတော့ထည့်လိုက်လို့ရှိရင်ယုတ်တွေမှာခန္ဓာတော့က၉ခုပြင်မှာဒီကနောက်ထပ်၅ခုထည့်လိုက်ကြတယ်၁၄ခုဖြစ်သွားတယ်။အဲ့ဒီသဘောလေးတွေကိုတော့သိထားကိုယ်တဏ္ဍာမှာဒီဘက်ခန္ဓာဒီဘက်ခန္ဓာလို့ပြောနေတယ်ဘာတွေကိုပြောရလဲလို့ဆိုတာအခြေခံအပြင်တလောင်းသိထား။နောက်တစ်ခါအမျိုးသားရဲ့အမှုအရာအမျိုးသမီးရဲ့အမှုအရာအတားအနေထားကစပြီးတော့မတူတာတွေရှိအဲ့ဒီမတူမှုကိုဖြစ်ပေါ်စေတဲ့အခြေခံဟာဒီထဲမှာရှိ အဲ့ဒီအခြေခံယုတ်လေးကိုအမျိုးသမီးတွေရဲ့အခြေခံယုတ်ကိုဖိတ်ချမှာဝါယုတ်လို့ခေါ်တယ်။အမျိုးသားတွေအတွက်အခြေခံယုတ်ကိုပုံမှန်ဝါယုတ်လို့ခေါ်တယ်။အဲ့ဒါအမျိုးသမီးမှာတစ်ခုအမျိုးသားမှာတစ်ခုဆိုတာ။တဦးနဲ့15ခုစီဖြစ်သွားတယ်။အဲ့ဒါနောက်တစ်ခုကတော့ဒီခန္ဓာကိုယ်ထဲမှာမရှိနေသေးလို့ဆိုတော့ယသီကမြင်ပြီးတော့သိဖို့ဆိုတာမျက်လုံးနားကကြားပြီးတော့သိဖို့ဆိုတာနားကိုသိတယ်သို့တော့ယသီနာနာခရာကိုဆိုတာ၄နဲ့မမှတ်သက်ပဲနဲ့စိတ်ရဲ့ဖြစ်ပေါ်တဲ့နေရာဆိုတာရှိတယ်လေဘာလို့လို့ဆိုလူတွေအရတခါတည်းယသီမိတ်နားပိတ်ထားပြီလို့အတိစိတ်ကလေးဖြစ်နေတာရှိနေတယ်အဲ့ဒီဖြစ်နေတာကအာဟုမိဖြစ်နေတာလို့ဆိုတယ်ခရယဝတ္ထုလို့ခေါ်တယ်။ယုတ်မျိုးကိုပြီးပြီးတော့ဖြစ်နေတာ။အဲ့ဒီခရယဝတ္ထုကိုထည့်လိုက်မယ်ဆိုလို့ရှိရင်16ခုစီဖြစ်သွားတယ်။ဒီလိုသဘောပြောလို့16ခုစီဖြစ်တာ။ဒါကမောင်းတခုအဲ့ဒီထဲမှာထပ်ပြီးတော့ထည့်လိုက်မယ်ဆိုရင်မရှိသေးတော့လို့ဆိုတော့တတ္တာဆိုရင်အတ္တဒီအတ္တကတော့တခြားရုပ်တွေထဲမှာရှိနေတယ်မဟုတ်ဘူးသို့တော့စိတ်ကြောင့်ပေါ်လာတော့ဥဒုကြောင့်ပေါ်လာတော့ဒီအတ္တဆိုတာလည်းပဲနာအကြရတာဖြစ်သွားရဖြစ်ရှားတဲ့ရုပ်ကလေးတစ်ခုပဲအဲ့ဒီအတ္တပြက်လိုက်လို့ဆိုရင်16ခုဖြစ်သွားတယ်အဲ့တော့အမျိုးသားနဲ့ပတ်သက်လာရင်16ခုရုပ်ကြီးမှ16ခုအဲ့ဒီရုပ်တွေကိုပဲရုပ်ခန္ဓာလို့ခေါ်တာပဲအဲ့ဒါလေးယုတ်အစ်စ်အလုံးပေါင်းလိုက်ရင်မျိုးသားမျိုးပြီးပိဋိဘာဝယုတ်ဘုံဘာဝယုတ်မခွဲဝဲနဲ့ပေါင်းပြီးတော့ထည့်ပြီးတွက်လိုက်မယ်ဆိုရင်18ခုပြောတယ်အဲ့ဒီ18ခုကဝိပဿနာပဋ္ဌာန်ရှုတဲ့နေရာမှာတကယ်ရှုရတာယုတ်18ခုပြုတယ်အဲ့ဒါကိုပဲရုပ်ခန္ဓာလို့ခေါ်တာတော့ဒီတုတ်တံကိုမြတ်စွာဘုရားဟောကြားတဲ့ဖိနပေတုပမတုတ်တံကိုသောမောဟုတ်ရဲ့ရှင်းဥစွာရုပ်ခန္ဓာဆိုတာပါလေဒါလေးကိုအရင်သိထားဖို့လိုအပ်တယ်ပေါ့နော်ဒါတော့အားလုံးမှတ်ပြီးကြပါလိမ့်မယ်ဓာတိပေးပါရဲ့အခုဥပါဒာယုတ်14ပါးအားလုံးပေါင်းလိုက်18ခုဒီ18ခုမှာဝိပဿနာရှုတဲ့နေရာမှာမိမိခန္ဓာကိုယ်ထဲမှာတွေ့နိုင်တဲ့အရာပတ်ကံတဲ့အရာဖြစ်တယ်ပေါ့ဒါကိုရုပ်ခန္ဓာလို့ခေါ်တာပဲအဲ့ဒီရုပ်ခန္ဓာကိုနာမည်အမျိုးမျိုးပေးထားတယ်ခေါင်းလိုပေးတယ်လက်လိုပေးတယ်နှာခေါင်းလိုပေးတယ်မျက်စိလိုပေးတယ်ခန္ဓာကိုယ်ထဲမှာနာမည်တွေအမျိုးမျိုးပေးထားတဲ့အတွက်ကြောင့်ဒီသဘောဝတရားတွေကပညာရဲ့ပုံွယ်မှုရဲ့နောက်မှာကာဝယ်ကိုင်ပြီးတော့အမှန်တရားကိုမသိနိုင်ပဲနဲ့ဖြစ်နေကြတယ်အဲ့ဒီပြည့်ညတ်တွေကိုဖယ်ပါလိုက်လို့ရှိရင်ဒီယုတ်16ခုပဲရမယ်ပေါ့အမျိုးသားမှာလည်း16ခုမျိုးသမီးမှာလည်း16ခုဒီ16ခုကလွယ်ပြီးတခြားယုတ်ကိုပြောစရာမရှိတော့ဘူးလို့ပြောဆက်ခေတ္တကြီးကောင်းပြီဝေဒနာခန္ဓာဆိုတာဘာပြောတာလဲဝေဒနာဆိုတာခံစားမှုလေစိတ်ထဲမှာခံစားမှုလေရှိတယ်ဒါတော့အရင်တုန်းကလည်းပြောကြတာပဲခံစားတယ်လို့နားလေတယ်ခံစားကြည့်တယ်ခံစားတယ်ဆိုတဲ့သဘောကအာယုရဲ့အာယုနဲ့ပတ်သက်ပြီးအတွေ့အကြုံတွေရပါတယ်အဲ့ဒီအတွေ့အကြုံတွေရသွားတဲ့အခါခံစားတယ်လို့ပြောဆိုရတော့တက်တဲ့ရာအာယုလေးကိုတွေ့လို့ရှိရင်ဝမ်းသာတယ်ကြည်ညိုတယ်ဆိုတဲ့အတွေ့အကြုံတွေမကောင်းတဲ့အရာကိုနောက်ထပ်တွေးရှိတဲ့အခါမှာဆင်းရဲတယ်မလိုချင်ဘူးဆိုရင်ခံစားမှုနေနေတာအဲတော့ကောင်းတဲ့ခံစားမှုကိုဒုက္ခဝေဒနာလို့ခေါ်တယ်မကောင်းတဲ့ခံစားမှုကိုဒုက္ခဝေဒနာလို့ခေါ်လိုက်တာတခါတည်းရကြတော့ဒုက္ခလို့လည်းမထင်ရှားဘူးဒုက္ခလို့လည်းမထင်ရှားတဲ့စိတ်ထဲမှာခံစားမှုတွေဆိုတာတစ်မျိုးရှိသေးတယ်အဲ့ဒါလေးကိုအဒုက္ခမဒုက္ခတော့ဘုဒ္ဓခံဝေဒနာလို့ဒီလိုပြောကိုယ်ကိုစဉ်းစားကြည့်ပေါ့လူတွေကခံစားမှုကိုဘယ်လိုပြောကြလဲဒီနေ့စိတ်ထဲမှာပျော်လိုက်တာဆိုတာခံစားတယ်
အဲ့ဒီနေ့စိတ်ကြည့်လိုက်တာလို့ပြောရတယ်ခံစားမှုပြောတာနော်အဲ့ဒီခံစားမှုဆိုတဲ့ဝေဒနာသဘောတရားလေးတွေကိုလေအတိတ်ကခံစားမှုပဲဖြစ်ဖြစ်ပစ္စုပန်ခံစားမှုပဲဖြစ်ဖြစ်အနာဂတ်ခံစားမှုပဲဖြစ်ဖြစ်မိမိသဏ္ဍာန်မှာဖြစ်တဲ့ခံစားမှုပဲဖြစ်ဖြစ်သူတော်ကသဏ္ဍာန်မှာဖြစ်တဲ့ခံစားမှုပဲဖြစ်ဖြစ်သိတာချင်းရှားတဲ့ခံစားမှုပဲဖြစ်ဖြစ်မသိတာလည်းခံစားမှုပဲဖြစ်ဖြစ်အစဉ်တန်းပြင်းတာပဲဖြစ်ဖြစ်အစဉ်တန်းထိတ်တာပဲဖြစ်ဖြစ်မိမိသိတာလို့အမှန်တန်ကိုယ်နဲ့နီးတာပဲဖြစ်စေကိုယ်နဲ့အလောင်းဝေးတာပဲဖြစ်စေပဲခံစားမှုပဲဖြစ်ဖြစ်ဝေဒနာခံတာခန္ဓာမှုရှိတယ်လို့ပြောတာ။အဲ့ဒါကိုပဲဝေဒနာခန္ဓာလို့ပြောတယ်။ကိုယ်တဏ္ဍာဝေဒနာခန္ဓာဆိုတာတွေ့ကြည့်ရင်အဲ့ဒါကို။ယမလူတွေကဝေဒနာဆိုရင်ယောဂနဲ့တွားပြီးတွဲတဲ့တိုင်။ဘာဖြစ်လို့လဲဆိုတွဲတော့လာဆိုယောဂဝေဒနာနဲ့ဆိုပြီးတွဲတော့ရတယ်။များသောအားဖြင့်ဒုက္ခကိုပါဝေဒနာလို့ထင်ကြတယ်၊ဒုက္ခကိုဝေဒနာလို့ထင်မှု။ဟော။ဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ဒီအာယုလေးမြင်လိုက်လို့ပျော်ရွှင်တဲ့ခံစားမှုရှိတယ်လို့မပျော်တဲ့ခံစားမှုဆိုတာလည်းရှိတယ်။ဒုက္ခဝေဒနာဒုက္ခဝေဒနာအဒုက္ခမဒုက္ခဝေဒနာဆိုလို့ပြောတယ်။အဲ့တော့ဒီလိုရဲ့စိတ်ထဲမှာခံစားမှုဆိုတာမျိုးဖြစ်ရှိအဲ့ဒီခံစားမှုလေးတွေကိုပဲဝေဒနာခံတာလို့ခေါ်တယ်လို့မှတ်တယ်။နောက်တစ်ခါတဉ္ဇခံပညာဆိုတာတစ်ခုခုသတိကမြင်ပြီးရင်လည်းဖတ်လိုက်တာပဲ။နောင်ကကြားပြီးရင်လည်းမှတ်လိုက်တယ်၊လက်ထောက်ကအနံ့ချူပြီးရင်လည်းမှတ်လိုက်တယ်၊လျှာကအရလာခံပြီးရင်လည်းမှတ်လိုက်တယ်၊ခန္ဓာကိုယ်ကထိပိပြီးရင်လည်းမှတ်လိုက်တယ်၊စိတ်ကိုယ်ထဲမှာပေါ်လာရင်လည်းမှတ်ထားလိုက်တယ်။စိတ်မှာသဘာဝကမှတ်သားတဲ့အရာကလေးတစ်ခုရှိတယ်နော်။ဒါကြောင့်မို့နောက်တစ်ခါဒါမျိုးတွေ့ရင်သိတယ်။ဆိုပါစို့ဇီဝဝိသတွေ့တဲ့ပုဂ္ဂိုလ်ကရှားနဲ့ဝါဒီပြီးတော့ရှာနေတွေ့လိုက်တဲ့အခါချင်းနေလို့မှတ်ထားလိုက်တယ်။နောက်တစ်ခါအဲ့ဒါမြင်တာလည်းပဲချင်းနေပြီဒီပေါ့။ဘာလို့လဲဆိုမှတ်ထားလို့။တန်ရာလေးကိုချင်းနေလို့မှတ်ထားရပြီကြောင့်တန်ရာလေးမြင်တာနဲ့အလိုလိုသတွေးစည်းလာတယ်။ချင်းနေဆိုတာသိနေ။ဘယ်လိုချိုးတဲ့တန်ရာလေးကြတော့သူလွဲနေလွဲသွားမှာမဟုတ်ပဲပေါ့။သူကမှတ်ထားတာ။ဆားကိုငန်းနေလို့မှတ်တာကဆားနဲ့တဏ္ဍူရဲ့အရာတွေ့ဆားလို့ပဲချင်သွားတယ်။အဲ့ဒါကြောင့်မလို့ပညာဆိုတော့မှတ်ထားတာနဲ့အလားတူတူလို့ရှိရင်လွဲမသွားတော့မျိုးတွေရရှိတယ်။အဲ့ဒါကိုပညာဝိပ္ပန္နတာလို့ခေါ်တယ်။နော်ကိုမှတ်ထားတာနဲ့စဉ်းစားတူလို့ရှိရင်မျက်စိလွင်သွားတတ်တယ်။အဲ့တော့စိတ်ထဲမှာအတားမှုဆိုတာလည်းရှိနေတတ်တယ်။အဲ့ဒီမှတ်တာမှုဆိုတဲ့သဘောတရားလေးကိုပဲရသော်ပြသိဉာဏ်ခန္ဓာလို့ခေါ်တာ။ဒါလည်းကုသနာမှာတွေ့အောင်ရှာရပေါ့။နောက်သင်္ခါရခန္ဓာဆိုတာဘာတွေကိုပြောတာလဲ။အကျဉ်းချင်းပြောမယ်ဆိုရင်လိုချင်တဲ့လောဘဖြစ်တယ်သင်္ခါရခန္ဓာ။စိတ်ဆိုးတယ်ဒေါသဖြစ်တယ်သင်္ခါရခန္ဓာပဲ။အမတ်တိဟုတွေ့ဝေးတယ်မောဟဖြစ်တယ်သင်္ခါရခန္ဓာ။တွေးတယ်ကြံတယ်စိတ်ကူးတယ်သင်္ခါရခန္ဓာ။လှုပ်ဆောင်တယ်ရှုစည်းတယ်ဟောသင်္ခါရခန္ဓာဆန္ဒရှိတယ်သင်္ခါရလူရဲ့စိတ်ထဲမှာဒါတွေကမျိုးစုံရှိတယ်လူရဲ့စိတ်ထဲမှာလူကျင်တာရှိတယ်လို့မလူကျင်ဘူးဆိုတာလည်းရှိတယ်မုန်းတာဆိုတာရှိတယ်လို့မမုန်းဘူးဆိုတာလည်းရှိတယ်မသိဘူးဆိုတာရှိတယ်လို့သိတယ်ဆိုတာလည်းရှိအဲ့ဒီသဘာဝတရားတွေအားလုံးကိုသင်္ခါရခန္ဓာလို့ပြောတယ်သူတို့ဟာသဘာဝတရားတွေဖြစ်ပေါ်လာခန္ဓာနေတဲ့အရာတွေဖြစ်လို့သင်္ခါရဆိုတဲ့နာမည်နဲ့သုံးတာစိတ်ထဲမှာပြီးပြီးတော့ဖြစ်ပေါ်လာတာဥပမာမယ်တယောက်နဲ့တယောက်မနာလိုဖြစ်တယ်ပိတ်တာတွေဖြစ်တယ်မာမနာတွေဖြစ်တယ်ဒါတွေနဲ့သင်္ခါရခန္ဓာတွေပဲကုသနာမှာဖြစ်နေတဲ့သင်္ခါရခန္ဓာတွေကိုသိထားဖို့လိုအပ်တယ်ပေါ့နော်တုံးနဲ့တူမနာလိုဖြစ်တဲ့အိတ်တာကိုရတဲ့ခွင့်ရူးများမပေးချင်ဘူးလေးဝဲချင်တဲ့မစ္စမီယာဒါတွေလည်းပဲသင်္ခါရခန္ဓာတွေပဲအဲ့ဒါတွေကိုလည်းမျက်စောင်ကြာစုပေါင်းပြီးတော့သင်္ခါရခန္ဓာသင်္ခါရအစုဝေးလို့ပြောတယ်ဟောနောက်တစ်ခုကဘာလို့ဆိုလို့ရှိရင်အသိစိတ်ကလေးစိတ်ဆိုတာတော့လူတွေအားလုံးသိနေကြစိတ်ဆိုတာဒီနေရာမှာခြေပသိတွေမပါပဲနဲ့အာယုံဖန်ယူတဲ့သဘောဝတရားလေးအာယုံရှိတဲ့ခြေအာယုံ သိတဲ့တမာဝတရားလေးသက်သက်ဒီနေရာမှာဝိညာဏဝိညာဉ်နဲ့ခန္ဓာလို့ဒီလိုပြောတယ်အာယုတွေးလိုက်တာလည်းတရားကျေသူကအရင်ပေါ်လာမှာဖြတ်နေပေါ်လာပြီးလို့ရှိရင်အာယုဆက်ပြီးတော့တွေးတယ်ဉာဏ်ဓာတ်ရင်းနောက်ကသတိကြီးလိုက်တယ်အဲ့ဒါကိုဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်အော်ခန္ဓာလားလားကိုအရင်တွေ့အောင်ကြည့်ကြည့်ပြီဆိုတဲ့အခါကျတော့ကိုယ်တဏ္ဍာပါဒီခန္ဓာငါးပါးတွေရှိပြီဆိုမြတ်စွာဘုရားဖေနပေတုပမသုတ်တံဒီခန္ဓာရဲ့သဘာဝတွေကိုသိပြီမှဆရာဟောတဲ့အခါဖေနပေတုပမသုတ်ဆိုတာသဘောပေါက်နားလည်မှာဖြစ်တယ်ဒါကြောင့်မို့ခုခန္ဓာငါးပါးဆိုတာကိုအကျဉ်းအားဖြင့်ပြောကြပြီးအဲ့တော့မြတ်စွာဘုရားကဖေနပေတုပမသုတ်ကိုဟောတယ်တတိတိကိုဟောတယ်လို့ဆိုဝိပဿနာချင်းစဉ်တစ်ခုကိုချင်းနေကြတဲ့ယဟန်တော်တွေကိုဟောတယ်ဘယ်နေရာမှာဟောလို့ဆိုလို့ရှိရင်ကိင္ကမြေကမ်းဟောတာ။ကိင္ကမြေကြီးကမ်းခြေတစ်ခု။အယုဇာဆိုတဲ့မြို့ကတိနာမှာရှိတဲ့ကိင္ကမြေကမ်းနှစ်ခုမှာမြတ်စွာဘုရားတန်ခါတွေကိုဒီတရားကိုဟောတာ။အယုဇာဆိုတာအိန္ဒိယမှာဒီကလေးခေတ်မှာတုံးတဲ့အယောဒယဆိုတာရှိတယ်။အယုဒ္ဓယာဆိုတဲ့နေရာရှိတယ်။အဲ့ဒါကိုခေါ်တာအဲ့ဒီနေရာပဲလားဆိုတာကိုတော့ဆက်လက်ပြီးတော့နေတာမြောက်တို့သေးတယ်။အယုဒ္ဓယာဆိုတဲ့နာမည်ကအိန္ဒိယမှာပြည်ပြားဒီဟိန္ဒူတွေနဲ့မွတ်စလင်တွေနဲ့ပြိပက္ခဖြစ်တဲ့နေရာအယုဒ္ဓယာဆိုတာ။ဒါကဒီဘက်ထိုင်းနိုင်ငံမှာလည်းပဲအယုဒ္ဓယာဆိုတာရှိတယ်။အယုဒ္ဓယာအယုဇာဆိုတဲ့အဓိပ္ပာယ်ကပါလဲလို့ဆိုရင်ဘလူမအနိုင်တိုက်လို့မရတဲ့နေရာလို့ပြောတယ်။စစ်ထိုးပြီးတော့စစ်တိုက်ပြီးတော့အနိုင်ယူလို့မရတဲ့နေမြေလို့ဒီလိုနေပြန်။အဲ့ဒါနဲ့နာမည်ပေးထားတယ်နော်။အဲ့ဒီအာယုဒ္ဓယာကိုကြည့်ပြီးတော့ဗမာတွေကထိုင်းလူမျိုးတွေကိုယုဒ္ဓယာလို့ခေါ်နေကြတာ။အာယုဒ္ဓယာကရှမ်းလူမျိုးတွေကိုသူတို့ကိုအာယုဒ္ဓယာသားတွေလို့ဆိုရအားဖြင့်ယုဒ္ဓယာသားတွေလို့ဒီလိုဖြစ်သွားတယ်။အဲ့တော့အိန္ဒိယမှာလည်းဒီနာမည်ရှိတယ်၊ထိုင်းမှာလည်းဒီနာမည်ရှိတယ်။အခုဒီသုတ်တံဟောတဲ့နေရာကအာယုဇာပူရလို့ဆိုတယ်။အာယုဇာဆိုတဲ့မြို့။အဲ့ဒီမြို့ဟာခေတ်ကမြေကမ်းခြေမှာရှိတယ်။အဲ့ဒီမြို့အနီးကခေတ်ကမြေကမ်းခြေမှာမြတ်စွာဘုရားရှင်ကိုလိုများပေါ့။ဝိပဿနာခြင်းစဉ်ကိုဆောလောကမှာခြင်းနေကြတဲ့ယဟန်တော်ကြီးဝိပဿနာအရှိန်ရလာမှာရှင်းပြတဲ့အနေနဲ့ဒီသုတ်တံကိုခေါ်တယ်လို့မှတ်ကြ။အဲဒီမှာဘုဇောရေရမြေကမ်းမှာကြည်ရင်းကနေပြီးတော့ပရမသုတ်တွေးလိုက်တဲ့တန်ဃာတော်တွေကိုတရားဟောဖို့ရတယ်။ခေတ်ကမြေထဲမှာဒီရေနဲ့ကြီးလာကစားဆိုလို့ရှိရင်ခင်ဗျာမြေကြီးကရေပြုတ်နေထားပြီးတော့ထိုရေပြုတ်အဆိုင်ခဲကြီးတွေခင်ဗျာမြေကျော်မပြောလိုက်တာ။အဲ့ဒီရေပြုတ်အဆိုင်ခဲကြီးကိုကြည့်ပြီးတော့ဆက်တော်တာဒီတုတ်တံကိုစတဲ့ပြီးတော့ဥပမာပေးပြီးဟောတယ်။အဲ့ဒီကဒီတုတ်တံကိုဟောတဲ့အခါမြတ်စွာဘုရားကဥပမာမယ်တဲ့ရေမြုပ်ကြီးတစ်ခုတွေ့ရေထဲကပြောလာတဲ့ရေမြုပ်ကြီးကိုကြည့်လိုက်အဲ့ဒီရေမြုပ်အဆိုင်ခဲကြီးဟာကြည့်လိုက်မယ်ဆိုလို့ရှိရင်အတုံးအခဲကြီးလို့ထင်ရတယ်ပေါ့အတုံးခဲကြီးလို့ထင်ရတယ်သို့တော့အနီးကပ်ပြီးတော့ကြည့်လိုက်မယ်အထဲတွေကိုရှာကြည့်လိုက်မယ်ဆိုလို့ရှိရင်ဘာမှမရှိဘူးကန့်ကြည့်လိုက်အကုန်ကြည့်သွားတယ်အတွင်းထဲမှာအနှစ်သာရတို့ရစရာယူစရာဆိုတာတစ်ခုမှရှာတွေ့တော့ရှင်ပြုတ်ဆံကြီးဟာကြီးလိုက်တာတည်းကြိုက်တဲ့ကြီးလိုက်ရင်တော့အကြီးကြီးပဲရှင်ပေါ်မှာပြောလာတဲ့ရှင်ပြုတ်ဆံကြီးအလင်းကပ်ပြီးတော့သေသေးချာချာလေးလာပြီးချိုးရင်ပြုတ်ဆံကြီးထဲမှာအမဂန်ကဘာရှိတယ်လို့ရှာလိုက်တဲ့အခါကျတော့အမဂန်ဆိုတာဘာမှမရှိဘူးကန်လိုက်တဲ့နေရာတိုင်းဟာအကုန်လုံးချိန်ဝပြီးတော့ဘာမှမရှိတော့တဲ့အနေထားတစ်ခုကိုရောက်သွားတယ်။အဲ့တော့ရေမြုပ်ဆံကြီးထဲမှာအနစ်တာရဆိုတာရှာမရဘူး။အဲ့ဒီအနစ်တာရဆိုတာရှာမရတယ်လို့ပဲခုနကပြောတဲ့ရူပခန္ဓာဆိုတဲ့ထဲမှာဝိပဿနာဉာဏ်နဲ့ရှာကြည့်လိုက်စမ်းပါရှာကြည့်လိုက်လို့ရှိရင် ဘာများရှာတွေ့ဥမှာလဲဆိုပါလို့ခဏကဥပမာလေးတစ်ခုပြောရအောင်ရုပ်တွေထဲမှာ24နာရီဘုန်းကြီးတို့နှာခေါင်းမှာရှိုးနေတဲ့ဝါယောစီကလေးရှိတယ်အဲ့ဒီဝါယောဆိုတဲ့ဒေလေးဟာဓာတုပဲခန္ဓာထဲမှာပါဝင်တဲ့ရုပ်လေးတစ်ခုပဲအဲ့ဒီလေးလေးကိုအနစ်သာရရှားကြည့်တာမှာအဲ့ဒီလေးလေးကိုအနစ်သာရရှားကြည့်တာဖတ်ကြင်ထားပြီးတော့သိမ်းထားလို့ရတဲ့အရာရှိရလားအဲ့ဒီထဲမှာမရှိဘူးဘာမှအနစ်သာရမရှိဘူးတွေ့တယ်ဖြစ်လာပြီးတော့ပြတ်သွားတဲ့ဘိုးလေးပဲနော်ဒီမျိုးကြီးကကြီးလိုက်တဲ့အခါကျလို့ရှိရင်ဟိုတခါတည်းရာများဆိုလို့ရှိရင်တောင်ကြီးလိုလိုဘာလိုလိုခေါင်းကြီးလိုလိုမျောလာသွားကန်ကြည့်လိုက်လို့ရှိရင်ကန်လိုက်တဲ့တည်းရဲ့အကုန်ဟောခြေဘွားပြောက်ပြတ်သွားတယ်ဘာမှချပြတော့အဲ့ဒါလိုပဲဝါယောဆိုတဲ့ရုပ်ကလေးကိုလည်းကြည့်လိုက်ဒီနာဒီကြားကနှာခေါင်းကနေရှူလိုက်ရှိုက်လိုက်ဖြစ်နေတယ်ဝါယောရုပ်ကလေးကိုကြည့်လိုက်ပဲဆိုလို့ရှိရင်ရှင်မြုပ်ကြီးတိုင်းပဲဘာမှရှာလို့မရဘူးသူ့ဟာသူ့လေဘောလေးဟာဖြစ်လာပြီးတဲ့နောက်ပြတ်သွားတာရှိဟောပူရာအေးရကိုရှာကြည့်လိုက်စမ်းခလာတော်မှာရှိတဲ့ပူတဲ့သဘောအေးတဲ့သဘောလေးကိုကြည့်လိုက်ပဲဆိုလို့ရှိရင်လည်းဒီပူရဲ့ထဲမှာဘာတွေရှိနေလို့အေးတဲ့ထဲမှာဘာတွေရှိနေလို့မေးလိုက်မှရှိဘာမှမရှိပူပြီးတော့လည်းပျောက်သွားမြန်တော့အေးပြီးတော့လည်းပျောက်သွားမြန်တော့အဲ့ဒီပူမှုအေးမှုဆိုတဲ့ပဲအနစ်တာရဆိုတာဘာများရှာတွေ့မှာလဲဘာမှရှာတွေ့ဘူးအဲ့ဒါကိုဝိညာဉ်ဆိုပြကရုပ်တရားမှတက်အနတ္တပဲဘာမှအနစ်တာမရှိဘူးအတိညာနဲ့စိုးစိုက်ခြင်းချင်းကြည့်လိုက်ကြတယ်ဒီကနေ့တခုမှအနိတာရအနေနဲ့အမာခံအနေနဲ့ရှာကြံလို့မရနိုင်ဘူးလို့ဒီလိုမှအဲ့ဒါအနတ္တတော်မနစီကရောတော်သင်္ခါရတုံညတော်ဥပဒ္ဒဟန္တိဒီယုတ်တရားတွေဖြစ်စီဉာဏ်တရားတွေဖြစ်စီယုတ်တရားနဲ့တရားတွေကိုအနတ္တလို့နှလုံးသွင်းလိုက်တာနဲ့တရားတွေထုံယုတ်တရားတွေနဲ့တရားတွေထဲမှာဘာမှမရှိဘူးသင်္ခါရတရားတွေကဘာမှမရှိဘူးဆိုတဲ့အခြေအနေတွေအတိအကျနဲ့မှပေါ်လာတာခုနရေမြုပ်ကြီးတွေကိုသေးသေးချာချာကြည့်ပြီးတော့ကင်ပြီးတော့ခြေကြီးလိုက်တဲ့အခါရေမြုပ်ကြီးကဘာတွေ့ရောမလို့ဘာမှမတွေ့ဘူးအဲ့ဒီရေမြုပ်ကြီးကန်ကြည့်လို့ရေမြုပ်ကြီးကိုခြေကြည့်လိုက်တဲ့အတွင်းမှာတစ်တာကဘာမှမတွေ့ရတယ်လို့ပဲပထဝီအာဝတိသောဝါယောစတဲ့ဒီကခန္ဓာယုတ်တရားကြီးတွေမှာလည်းပဲအဲ့ဒီလိုအတ္တကရှာကြည့်လိုက်မယ်ဆိုရင်ဘာတစ်ခုမှမတွေ့ဘူးလို့ပြောဆိုတာနော်အဲ့တော့ရုပ်ဆောင်ရတဲ့ခင်ကိုလည်းကယုတ်တရားတွေကိုရှုတဲ့အခါမှာယုတ်တရားတွေဟာကြည့်ရေမြုပ်ဆိုင်ကြီးလိုပဲကြည့်လိုက်ရင်တော့ဟုတ်တယ်လို့ကြီးပေါ့ပုံစံကြီးတွေကြည့်လိုက်ပဲဆိုရင်ပေါ်နေတာဒါပေမဲ့လို့သွားကြည့်သေးသေးချာချာလိတ်တာပြီးတော့ကြည့်လိုက်ပဲဆိုရင်ချိုးပုံစံဟာခိုင်မာနေတဲ့အရာတစ်ခုဆိုတာဘာမှမရှိဘူးဒုစရိတ်ချာအချီးကြီးပဲတုံညဘာမှမရှိတဲ့အရာကြီးပဲဆိုတော့သဘောပေါက်နားလည်ပါမယ်အဲ့ဒီလိုသဘောပေါက်နားလည်သွားတော့ဘာအကျိုးရှိတယ်ဒီယုတ်တရားကြီးပေါ်မှာတေတာမှုဆိုတာလာပါအောင်လားမလာတော့ဘူးဟိုခုနကရေမြုပ်ဆိုင်ကြီးကိုကြည့်လိုက်တော့ဟာရေမြုပ်ဆိုင်ကြီးကရေပေါ်မှာမြေပေါ်မှာအဲ့ဒီရေမြုပ်ဆိုင်ကြီးကိုတက်စီးပြီးတော့လိုက်ရရင်ဘလောက်ကောင်းမလဲဆိုစိတ်ကူးပေါက်ပြီးတော့အဲ့ဒီရေမြုပ်ဆိုင်ကြီးပေါ်မှာတက်စီးကြည့်ပါလားညမရဘူးထို့တူပဲခန္ဓာကိုယ်မှာရှိတဲ့ဒီယုတ်တရားတွေကိုခိုင်မာတယ်လို့စိတ်ကချက်ပြီးတော့သူ့ကိုအားကိုးနေလို့ရှိရင်လေရေမြုပ်ဆိုင်ပေါ်တက်စီးတဲ့ပုံကောရေထဲမှာမြုပ်သွားရုံပဲရှိတယ်ဒါမှအားကိုးရင်တို့တာမဟုတ်ဘူးအဲ့ဒါလည်းပဲယုတ်ခန္ဓာပေါ်မှာမှီပြီးတော့နေပဲဆိုလို့ရှိရင်လေဘာမှဖြစ်တာမှမဟုတ်ဘူးအနိစ္စနာရှာတွေ့မှာမဟုတ်ဘူးတဲ့သူပြတ်ချိန်တန်တော့ဖြစ်သွားတဲ့အရာကြီးတစ်ခုကဖြစ်တယ်ဘာမှရှာတွေ့မှာမဟုတ်ဘူးဒါအနတ္တသဘောကိုရထားတဲ့အချက်ရှာအောင်ဟောနေတာဟုတ်ကဲ့ပါပါဗျာယုတ်ကနာယူကိုသိသိလေးလာပြီးတော့ကြည့်လိုက်လို့ဆိုရင်ဘာမှမရှိဘူးဆိုတဲ့အတွေ့အကြုံ ဒါကြောင့်ဘုရားသခင်ပြောလို့ရတာဒီအနတ္တလို့ခေါ်တာတုံညဆိုတဲ့သဘောအနေနဲ့ခေါ်တာဒါကြောင့်မောဂသာသဆိုတဲ့ဒီဘာဂရိပုံနာကြီးရဲ့တတိတွေကမောဂသာသဆိုတဲ့ပညာတတ်ပုံနာတရားသူကမေးဖို့နေသေးတဲ့သစ္စာပြားအဖြစ်တုံညတော်လောကအဝိထသမောဂသာသခန္ဓာတတော်သင်္ခါရတရားတွေလောကကြီးတစ်ခုလုံးကိုဘာမှမရှိဘူးအနိတာရကစိတ်တုံးနေတယ်လို့မြင်အောင်ကြည့်လို့ပြောတယ်ကဲဘုန်းကြီးတို့ကကိုယ်ခန္ဓာကိုယ်ထဲမှာကြည့်မျက်လုံးထဲမှာအနိစ္စလို့လည်းမရဘူးနှာခေါင်းထဲမှာအနိစ္စလို့လည်းမရဘူးနားထဲမှာအနိစ္စလို့လည်းမရဘူးလျှာထဲမှာအနိစ္စလို့လည်းမရဘူးဘယ်နေရာမှာရုပ်ခန္ဓာမှာမရဘယ်နေရာဝဲအနိစ္စရှာရှင်မြတ်ဆိုင်ကြီးတို့ပဲတဲ့ဘာမှအနှစ်တွေ့မှာမဟုတ်ဘူးအဲ့ဒါကြောင့်မဟုတ်ဘူးယုတ်တရားတွေကရှင်မြတ်ရဲ့အနာဂတ်တွေရှင်မြတ်မှာအနှစ်မရှိတယ်လို့ယုတ်တရားတွေကလည်းဘာအနှစ်မှာမရှိဘူးလို့ဒီလိုခေါ်တာအဲ့ဒါလို့အနှစ်မရှိဘူးလို့သိလိုက်တာတဲ့ကြိုင်နဲ့ယုတ်တရားတွေပေါ်မှာပြန်တမ်းမှုဆိုတဲ့တဏှာရောကြတာအဲ့ဒီကြောတာမှုတဏှာရောကြသွားတာကိုပဲဝိပဿနာဉာဏ်ဆင်းရဲတဲ့ဟာကိုမြတ်စွာဘုရားကဘယ်လိုဟောတော့ဆိုတော့ဝိပဿနာနိဗ္ဗာန်တည်းကျုပ်တရားတွေပေါ်မှာစိတ်ဖြစ်လာတယ်ငြိမ့်ဝိလာအကုသိုလ်တွေရှိတော့ဟုတ်ကဲ့ဒါကိုယ်တော်ကတော့အကုသိုလ်ကိုယုတ်ပြီးမသိခင်ကတော့ဟိုဟုတ်လာပြီးထဲနေပြီပေါ့ငါခန္ဓာကိုယ်ကြီးရှိတယ်ငါချမ်းသာတယ်ဟုတ်လားချမ်းသာတယ်သတိချင်းယုတ်ဒီပေါ်မှာအကုပြီးတော့နေတာအဲ့ဒီအကုချင်းစိတ်ကိုပြတ်သွားပြတ်သွားပြီးတော့ယုတ်ပေါ်မှာကြွတာမှုဆိုတော့မလာဘူးဒါကိုပဲညီးဝေးတယ်လို့ခေါ်ဘုပ္ပတမိနိဗ္ဗာန်ဖြစ်တယ်အဲ့ဒီညီးဝေးရပါဖြစ်တယ်နိဗ္ဗာန်တံဝိရိသတိတမေမှုတွေကျဲသွားတော့မှာအကုချင်းစိတ်မရှိတော့ဘူးအကုသိုလ်စိတ်မရှိတော့ဘူးဟုတ်ကဲ့ပါပါအကုသိုလ်စိတ်မရှိတော့ဘူးရေပြုတ်ကြီးမြင်တော့ကတော့ဟာတက်စီခြင်းတရားကြီးပဲအမတန်ကြီးမားတဲ့အရာကြီးပဲလှောက်လိုက်တော့သိမ့်ထားရင်ကောင်းပါပဲလို့ထင်ကောင်းဖြစ်မယ်တကယ်ကြည့်လိုက်တဲ့အခါဘာမှမရှိမှန်းသိသွားတော့မလို့ခြင်းတော့မလို့ခြင်းတော့အဲ့ဒီပုံမှာတတ်မဲ့မှုကြီးကျသွားတတ်မဲ့မှုကျသွားရင်ဘာဖြစ်လဲစိတ်ကလေးဟာရုပ်ကပေါ်လွတ်သွားပြီလို့ဆိုနေတယ်ဟုတ်ကဲ့ကဲတံမှုတွေကနေပြီးတော့လွတ်မြောက်သွားတာအဲ့ဒါကိုဝိရာဂဝိသုစတိလို့ပြောတာစိတ်ကလေးကလွတ်သွားလွတ်သွားတယ်ဆိုတော့လွတ်မြောက်မှုဆိုတာကိလေသာအလုံးကနေလွတ်မြောက်သွားတဲ့အနေအထားဆိုတာနိဗ္ဗာန်ကိုအာရုံနဲ့အနေအထားတစ်ခုရအောင်ပြောနော်ဒါရုပ်နဲ့ပတ်သက်လာလို့ရှိရင်အခုလိုရင်းမြုပ်လိုပဲဘာမှမျက်နှာမရှိဘူးဆိုတာတွေ့ရတခါဝေဒနာနဲ့ရှိပြောတယ်နှစ်သက်တယ်ခြေနဲ့တယ်ခြေနူးတယ်မပြောဘူးဆင်းရဲတယ်ဆင်းရဲတယ်ဆိုတာလေခံစားချက်တွေစိတ်ကြီးရဲ့ခံစားချက်တွေကိုကြည့်လိုက်အဲ့ဒီစိတ်ခံစားချက်ဆိုတာတကယ်အဲ့ဒီစိတ်ခံစားချက်ကလေးကိုသိမ်းထားပြီးတော့သူစိတ်ခံစားချက်တည်းကြောင့်အနှစ်သာရကိုရှာဝင်ဆိုပြီးဘာမှရှာပြီးမှမဟုတ်ဘူးသစ္စာပြန်ကဥပမာပေးတယ်တရဇယာတိမှာမိုးရေအကြီးကျယ်ရွာတဲ့အခါတွေ့ဘူးကြလိမ့်မိုးရေစီးပြီးတော့အပေါ်ကဒဇက်တိတ်ကနေတစ်ပိဒဇက်တိတ်ကနေပြီးတော့ကိုယ့်အိမ်ပေါ်ဒဇက်တိတ်ကရေစီးကြောင်းပေါ်မှာကျလိုက်တဲ့အခါဘာတွေတွေ့ရတော့ဆိုရင်ရေကလေးတစ်ဆက်ကျလိုက်တာနဲ့အောက်ကကွက်ခံလဲဆိုပြီးတော့ရေပူပေါင်းကလေးတွေထလာတာတွေ့ဘူးကြလိမ့်နော်အဲ့ဒီရေပူပေါင်းလေးဟာဘလောက်ညာကျန်ဘလောက်မှမကျန်ဘွက်ခနဲ့ရေပူပေါင်းလေးထွက်လာပြီးဟိုနေရာချက်ပေါက်ပွဲတော့ကြည့်လိုက်မယ်ဆိုလို့ရှိရင်သူကဘောလုံးကလေးလို့နော်လှလှပပလေးလို့ရေပေါ်မှာဒီလိုပေါ်လာတာဒါပေမဲ့အဲ့ဒီဟာကိုတင်းတင်းချာချာစူးစမ်းလေးလာကြည့်လိုက်တဲ့အခါဘာရှိလို့ထဲတယ်ကောဘာမှမရှိဘူးအဲ့ဒါကဘောင်းချီပေါက်ပွဲဆိုင်ဘာမှကျန်တော့နော်အဲ့ဒီလူတွေရဲ့ခံစားချက်ဟာလေအဲ့ဒီလိုပဲရေပွက်ကလေးတို့ပဲတခဏလေးပဲဖြစ်တယ်ဝါတာလေးဆိုတာလေးတခဏပဲဝမ်းနေတယ်ဆိုတာလေးတခဏပဲဝါတာမှုဝမ်းနေမှုမရှိဘူးဆိုတဲ့ခံစားမှုတွေကလည်းတခဏလေးပဲရေပွက်ကလေးတော့မှအနစ်တာရှာလို့မရဘူးလူရဲ့ခံစားချက်တွေလည်းမှလည်းအနစ်တာပဲဆိုတော့မရှာဘူးတဲ့ 可能说你有一块钱嘛，不是突然起来的。哦，为了那六百的那里的，为了那看的，我新买来的，看家都是你，六百的那年那苦，那大的我家的过年呢，为了那的嘛，那六交钱的，可把皮肤都要给皮皮，都要给皮出来的，我人家那些的，阿拉嘛，你买的，伢们些的，六百的那年呢，为了那五年来比，收了那的这些的，那些的，为了那伢比那个。看着不对过因为呢随便大家都下不了下不了的话就来自于那边的为了是第一当面不说的叫鬼话当面不叫鬼话也把这个人谁给你啊对大家你不知道的我知道的是不是不知道的是看着不能看着你有阿波拉的游戏啊都不知道所以呢都不知道这个也不懂这个也是我的一天早上的那个也让我的男的看见了就是那时候我的男的也有的也有的那个人就得在这家家里把母女抓下来的把机会给你插在这里哎，咱们家压力就那，比如这卡考了六十五分，这是六十五分，这也那个啥的哦，这到五十五分的，哎，你那那咱们家压力就快，没有吃的的，没有孤独的，要从哪里走？哦，哎，你压力嘛，结果可怜的他，伢的，大家我们上家，哎，你压力嘛，没有吃的，结果可怜的就没。对呀，看咱家的穷，爸爸那咱们吃吧，如果没给你的话，我哪里顾家的？对呀，是的，看到了，谁家嘛？哎呦，我那里不回来的，那里来的，哪来的？哎，你哪来的？对呀，没有，你家家来了，基本是，出对呀的也，俺那咋了？俺家想对不着，都嘛，爸爸想对，俺那对不着，都是那些，对呀，没得，俺那。不知道在这个方法好不反正就弄死了去第六月的夜闹钟了六月的夜闹钟了是吧夜夜阿姨你把那个妈哟这个家的六月闹钟了是吧我觉得都是没有那么久这些那个的啥的我都来给你提来了六月的夜闹钟了没有哎你六月的夜闹钟了嘛阿姨的是但是也是的不行不理解的话来啊不理解的话来啊你啊不理解的理解的不理解的对的啊就是那么深深的来的理解跟这个理解差的这种这个嘛是吧哎呀我但是也不好好啊我要年纪就行来的理解又弄弄弄的跟这个理解差的这种天涯没有的嘛也杀了也杀你的这么样而且当年过年都是也慢着来杀这个杀来的个当年是吧你那么你叫做了我要你去也来给你留天下好的也是一个天妈的天家是让你出去的天妈的在这天家是的天妈哎，你怎样了呗？当天了呗？膝盖没碎，爸爸，你咋那么辛苦的？爸爸，你咋那么下跪的？我当天说的，你六天啊，为了抓起来站在这边的，叫过来嘛，是不？怎样了呗？哎，你在没不？怎样也怕人吃巧不是吧？这里第十八个礼拜的嘛，撒娇又吃了，真惨。哎，你撒娇又多。你高油油把这个冲鼻了你就在那漏鼻就也不会在那里你不会被他的杀给你你的进来的时候你在你不要要你的你就是天鼻天鼻的时候嘛叫烂好不好杀掉要鸡鼻了杀给你的个不杀也不哎呀我鸡鼻了你要来杀的是没那个那边连上有家属的天鼻的时候叫鸡鸡鼻你们能干嘛来鸡雷雷的压力的这样的卡路西几个人的都是要叫叫在反正我们是被压着被 င်ညာကကောင်းတယ်လို့မှတ်ထားလို့ရင်သူကအကောင်းလို့ထင်တယ်အဆိုးလို့မှတ်တာရင်အဆိုးလို့ထင်တယ်ပညာဝိပါဒသာဆိုတာရှိတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီပညာထဲမှာအနိစ္စတာရှာမယ်ဆိုရင်ကောင်းပြီတဲ့ပညာကိုအနတ္တလက္ခဏာနဲ့ရှုလိုက်တဲ့အခါကျတော့တုံညာပဲတွေးရတယ်ဒါမှအနိစ္စမရှိဘူးအဲ့ဒါလိုနဲ့သိရောဘာဖြစ်လာလဲပညာရပြီနိဗ္ဗာန်ရှိပညာပေါ်မှာတွေ့တာမှုဆိုပြီးပြတ်သွားရင်ကြီးွေးဘူးကြီးွေးတာအာရလာကိုမတွေ့တော့ဘူးမတွေ့တဲ့အခါကျတော့တတ်မဲ့မှုတွေ့တာမှုမရှိတော့ဘူးတွေ့တာမှုမရှိရင်ဘာဖြစ်လဲပညာမှာပညာနဲ့ပတ်သက်ပြီးစိတ်လွတ်မြောက်ပြီးတော့တောင်းတယ်ဒီလိုဆိုလို့နော်အဲ့တော့ပညာဟာတန်လျက်နဲ့လာတာတူတယ်ပေါ့ပညာကတော့သင်္ခါရဆိုတာဆက်ဆောင်ရသင်္ခါရကြတာသဘာဝတရား50စိတ်ထဲမှာဖြစ်တဲ့စေတသိက်50ကိုသင်္ခါရလို့ခေါ်တာပေါ့အဲ့ဒါကိုတော့ဗာနဲ့ဥပမာပေးလိုက်လို့ဆိုအေးလူတယောက်ကအနည်းကိုပြောချင်တယ်တော်တယ်မှာသစ္စာနဲ့ရဲ့အနှစ်ကိုရှာမယ်ဆိုပြီးတော့သွားတော့ဒီပါသွားပြီးမပြောပင်ကြီးသွားပြီးတဏ္ဍာမကြီးမပြောပင်ကြီးခွေးလိုက်တဲ့အခါကျတော့အဲ့ဒီမပြောပင်ကြီးခုတ်ပြီးမပြောတော့တဲ့မှာအနှစ်ရှာကြည့်မပြောပင်ဆိုတာအာလုံးသိတဲ့အချိန်ခုတ်လဲပြီးတော့အရင်ပြဖြတ်လို့အဖတ်တွေကိုတစ်ဖက်ချင်းတစ်ဖက်ချင်းခွာလိုက်လို့ရှိရင်နောက်ဆုံးမှာဘာမှရှိတော့တယ်မဟုတ်ဘူးအလေးတလေးကြီးခွာသွားလိုက်တလေးခွာသွားလိုက်အနှစ်သာဘာဆိုတော့တွေ့ရအောင်ပါဘုရား။ဒီမပြောတမိမှာအနိစ္စတာရှာရင်မရနိုင်တယ်လို့ပဲ။ခုနကလောဘဒေါသမောဟအလောဘအဒေါသအမောဟကာမနာစတဲ့စိတ်ထဲမှာဖြစ်ပေါ်တဲ့သဘာဝတရားတွေမလေးဖြစ်ပြီးတော့ပြစ်သွားတာတွေကြီးပဲ။ဖြစ်ပြမှုတွေရဲ့နှိစ္စတွေလည်းဒုက္ခသဘောတွေကြီးပဲ။အားလုံးကအနိစ္စတာလို့အားလို့ရလိုက်ရှာကြည့်မယ်ဆိုရင်ဒီခုမှရှာမလို့ဘူး။အနိစ္စတာလုံးဝကိမဲ့နေတဲ့အရာဆရာအကြောင်းကြောင့်ပေါ်လာပြီးတဲ့ကြောင့်ပျက်စီးသွားတဲ့အရာတွေသာဖြစ်တယ်။မပြောတော့ကြီးတဲ့မှာအနစ်ရှာမရတယ်လို့ဝင်သင်္ခါရတရားတွေထဲမှာလည်းသင်္ခါရခန္ဓာမှာလည်းအနစ်ရှာမရဘူး။သက်သမားအတိလို့ဝိပဿနာကျင့်တဲ့တကူကိုရှင်းနေတဲ့ယဟန်လေးကပေါ့။ကဲကုန်းကမှာလောဘဖြစ်ပြီးတဲ့အဲ့ဒီလောဘတွေရှိလာဒီလိုဝဆိုတဲ့သဘောတရားလေးကဘယ်ဟာအနှစ်တုံးလို့လိုက်ရှာကြည့်ရင်ဘယ်လိုတော့အခက်ကလေးတွေခွာရလို့ဘာတစ်ခုမှရမှာမဟုတ်ဘူး။ဟုတ်ကဲ့။မာမနာကိုလည်းပဲအနှစ်ရှာကြည့်။ဘာမှမာမနာလည်းမနဲ့အနှစ်သာရဆိုတာတွေ့မှာမဟုတ်ဘူး။ဖြစ်ပြီးပြတ်သွားတဲ့သဘောတွေကြီးပဲ။ဒီလိုသင်္ခါရနဲ့ပတ်သက်ပြီးတော့အမှန်မြဲတာလို့ရှိရင်သင်္ခါရဥပ္ပိနိဗ္ဗိနတိ။အဲ့ဒီသဘာဝတရားတွေပေါ်မှာလည်းပဲညီငွေသွားတယ်။ညီငွေလို့ရှိရင်နိဗ္ဗာန်ဝိသတိတွေ့တာမှုကပျောက်သွားတယ်။တွေ့တာမှုပျောက်သွားတာနဲ့တကြိုင်နဲ့စိတ်ကလွတ်မြောက်သွားဘူး။ဒီလိုဆုံးနော်။အဲ့ဒီအချက်ရောက်အောင်အေးဘုရားဗလာဝင်သူတော်စင်နေနိဗ္ဗာန်ကိုမြင်မောပြီးရပါလေ။နိဗ္ဗာန်ကိုမြင်မောပြီးရပါလေ။နိဗ္ဗာန်ချမ်းသာကိုကြားရပါလို့ဤသို့ဆုတောင်းနေ။အဲ့ဒီလွတ်မြောက်မှုတွေ့ချင်တယ်နော်။အဲ့ဒီလွတ်မြောက်မှုအခုလိုနှလုံးသွင်းနိုင်မှအခြေခံတွေကိုအထောက်အပံ့ရနိုင်တာစီ။ကျွန်တော်တို့အသိစိတ်လေးကိုကြည့်။စိတ်ကလေးလူရဲ့စိတ်ကလေးဒီစိတ်ကလေးထဲမှာလည်းအနှစ်သာရရှာကြည့်ပေါ့ကိုယ်စိတ်လေးကိုကိုယ်အားလုံးကလူတွေမှာစိတ်ရှိကြတာအဲ့ဒီကိုယ်စိတ်လေးထဲမှာလည်းအနှစ်သာရရှာကြည့်မယ်ဆိုလို့ရှိရင်အနှစ်သာရဆိုတာဘာတစ်ခုမှတွေ့မှာမဟုတ်ဘူး။ဘာနဲ့ဥပမာပေးထားတယ်ဆိုမြတ်စွာဘုရားအေးလမ်းလေးကိုလမ်းလေးဆိုလမ်းလေးကွာဒီမျက်နဲ့အတက်ကိုတက်တဲ့ဆရာတပည့်ကမျက်နဲ့ပြတာဟာလို့ကြောက်ကြတာပဲမျက်နဲ့ဆိုနော်ဆက်ကုစုံတွေကိုထုတ်ပြီးတော့ဘာလို့ကြောက်ခေါက်ဆဲလို့ကြောက်တာလို့အမျိုးဆုံးပေါ့မျက်နဲ့ဆိုတာဒီမျက်စိကိုလှန်စားထားတဲ့အရာတကယ်ကြည့်တဲ့အခါကျတော့အစ်စ်မှတခုမှမဟုတ်ဘူးအလုံးဟာအလင်းညာလှန်စားထားချက်တာဖြစ်တယ်ပေါ့အဲ့ဒီမျက်နဲ့ရဲ့အတတ်ပညာကိုသင်္ချာလေးလာကြည့်လိုက်တဲ့အခါကျတော့အနိစ္စတာရှာမရတယ်လို့ပဲလူရဲ့စိတ်တွေကလည်းပဲအားလုံးကိုသင်္ချာထားတာ။ရဲ့တဲ့လည်းလားတယ်။ဟုတ်တယ်။လူတွေကရှိပြီ ကိုယ်စိတ်လေးနဲ့ကိုကိုယ်ကိုပြန်စားနေတယ်ဇာတိကသာသာပဲဇာတိကသာသမီးပဲဇာကငါပဲဇာကငါဥစ္စာပဲနဲ့ဆိုပြီးတော့အသိစိတ်လေးကသိသားထားတယ်တကယ်ချင်းတန်တဲ့ခါကျတော့ငါသားဆိုတာရှိသေးရဲ့ငါသားဆိုတာလည်းမရှိဘူးငါဟာဆိုတာလည်းမရှိဘူးသူ့ဘာသူဖြစ်ပြီးတော့သူတော်သူဆောင်ပြီးနောက်ဆုံးပြန်တော့အကုန်ကျုပ်ကျုပ်ပြုတ်သွားတာလည်းရှိတယ်ဟုတ်ကဲ့အဲ့တော့မျက်နဲ့ပြထားတာလည်းဒီလမ်းကံတူတယ်။သူ့ရဲ့စိတ်ကလေးကအဲ့ဒီတော့မှလည်းပြညာနဲ့အပြောင်းအလဲလေးမြင်တယ်။မျက်နဲ့ပြနေတယ်လို့ပဲ။အဲ့ဒါကြောင့်မို့သူ့ရဲ့စိတ်ကတကယ်ကိုမျက်နဲ့ပြထားတယ်လို့ပဲ။အဲ့ဒီစိတ်ရဲ့သဘာဝကိုသိရှိတဲ့ပုဂ္ဂိုလ်ကမျက်နဲ့ထဲမှာအနစ်သာရရှာမရတယ်လို့စိတ်ထဲမှာလည်းအနစ်သာရဆိုတာဘာတစ်ခုမှရှာမရဘူး။သာသာရစိတ်ရဲ့လှုပ်ရှားမှုခံနေကြရတာလူတွေကကိုယ်စိတ်လေးနဲ့ကိုယ်လှည့်စားပြီးတော့ထားတာနော်တကယ်တော့ဘဝတရားကိုသိနေမယ်ဆိုရင်ပြောနိုင်မှာပါဘုရားဘေးမပြောနိုင်ဘူးပဲလို့စိတ်ကလေးကလှည့်စားထားတဲ့အခါကျတော့ပြောနေကြတာဆိုရင်နော်အဲ့တော့မြဲတဲ့ပြထားတယ်လို့ပဲဒီမြဲတဲ့လေးကိုအားကိုးပြီးတော့လူတွေကဘဝမှာဘုံဆုံးကြီးဆန်းကြီးနဲ့သံရရဲမှာပြောနေကြတယ်ဒီတကယ်ကြည့်လိုက်မယ်ဆိုလို့ရှိရင်စိတ်ထဲမှာအနစ်သာရဆိုတာဘာလို့ကမရှိဘူးမျက်နဲ့လိုပဲလုံးဝအနစ်ကနေစိတ်သုံးနေတယ်အရာလာဖြစ်တယ်ဆိုတော့ဝိပဿနာဉာဏ်နဲ့ကြည့်လို့ရှိရင်ပေါ်လာတာပေါ့အဲဒီလိုပေါ်လာပြီဆိုလို့ရှိရင်ဝိညာဉ်နဲ့ခန္ဓာဆိုတဲ့အသိစိတ်လေးပေါ်မှာလည်းပဲလူရံကြီးွေလာကြတယ်အဲ့ဒါကိုပဲဆက်ဆံပြောတာဝိညာဉ်နဲ့ဝိညာဉ်နေပြီနေပြီတိဝိညာဉ်နဲ့ခန္ဓာပေါ်မှာလည်းကြီးွေတယ်အဲ့လိုညီငွေလာပြီဆိုတဲ့အခါကျတော့လက်ပင်ကြောင့်ဝိရသတိညီငွေလာလို့ရှိရင်တမေဘူးအာယမှုဆိုတာမရှိတော့ဘူးလက်ပင်ကြောင့်ဝိပုစ္ဆေဝိရာကဝိပုစ္ဆေတမေဘူးကြီးကျင်းသွားတဲ့ကြိုင်တဲ့ဒီအတွေ့အကြုံတွေအားလုံးကိုလွတ်မြောက်ပြီးတော့သွားတယ်လို့ဟောဝိပဿနာရှင်းစင်ရဲ့အကျိုးလေးကိုရက်ဆောင်ကြားမှာလက်ပင်တိဆိုတဲ့သကလုံးလေးတစ်လုံးနဲ့သာဝိပဿနာဉာဏ်ဖြစ်ပုံကိုခေါ်လိုက်တာနိဗ္ဗာန်ဉာဏ်ဝိရိသတိဆိုတဲ့သကလုံးလေးတဲ့မစိတ်ပေါ်လာမှုခေါ်တယ်ဝိရာကဝိပုသတိဆိုတဲ့သကလုံးလေးတဲ့ဖူစိတ်ပေါ်လာမှုခေါ်တယ်မစိတ်ပေါ်ပြီးဖူစိတ်ပေါ်ပြီးဆိုတဲ့ကနိဗ္ဗာန်ကိုအာရုံပြုနိုင်ပြီလို့ပြောတယ်ဟုတ်အဲ့တော့နိဗ္ဗာန်ကိုအာရုံပြုနိုင်တယ်လို့ရှိရုပ်ဝိရဏသင်္ချာစေခါကဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကိုမှာပဲသူကအာရုံပြုတယ်အဲ့ဒီအာယုန်တွေကိုထွက်လိုက်တဲ့အခါမှာထိုရုပ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်တို့ရဲ့ချုပ်ရာဖြစ်တဲ့နေရာဆိုတာတောင်းတူရပါအဲ့ဒီလိုတွေ့ပြီဆိုတော့မှခိလေသာဆိုတဲ့အတွေ့တွေကလည်းပဲလွတ်ပြောက်သွားတယ်နှုတ်ဝင်အတွေ့တွေကလွတ်ပြောက်နိုင်လေဘူးတဲ့ဒီလိုဆိုမှအဲ့တော့ခိုင်နာပိန်တော်ဘုမဆုံးပါသက်သာရရင်ကိုရတဲ့အနတ္တလက္ခဏာကိုပူဇော်ပေးပြီးဟောဖြစ်တယ်မောဟရာဇယဟန်တို့တုံညာတော်လောကအဝိခတ်တုဘောဂနာသတရာမတော်ဘောဂယိတုလူမဘာမှမရှိဘူးအနိတာကစိတ်သုံးနေတယ်လို့ရှုလိုက်ပါအဲ့ဒီလိုရှုလိုက်လို့ရှင်ဘာဖြစ်လာလဲဆိုရင်အတ္တဆိုတဲ့အယူအဆကြီးတစ်ခုပယ်ရှားပြီးတော့နောက်ဆုံးမှာသင်္ခေကရှာမတွေ့နိုင်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါမလားလို့သစ္စာပြားကဘောဂရကယဟန်ဟုတ်တယ်။တေသိန်းကရှာမတွေ့နိုင်တဲ့တရားဆိုတာသိကြမယ်ပေါ့။ခန္ဓာရနေလို့ရှိရင်တေသိန်းဆိုတာဘယ်ခေါ်လာလို့ဆိုခန္ဓာလေးခေါ်တယ်။ဧတချို့ကတေသိန်းဆိုတာတခြားဟာတာပဲလို့ခင်းနေကြ။တခြားဟာတာမဟုတ်ဘူး။တေသိန်းဆိုတာခုပြောတဲ့ရုပ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်ဆိုတာဟာတေသိန်းပဲ။ဒါဖြင့်ဘုန်းကြီးတို့တွေကဘယ်လိုတူတူနေကြတာတော့မင်းဘယ်လိုပြောမလို့သိနေတယ်ပါဘုရား။အဲသိနေတူတူနေတာကိုပဲသိနေမှမသိသေးဘူးနော်။သိနေကအဝေးအတာတွေလုံးချင်းနေကြသေးတယ်။ဒီနဲ့ကြောင့်မလို့ယောဂရဏသိတာသင်္ခါရဝိညာဉ်ဆိုတဲ့ဒီသဘာဝတရားတွေတခုမှမြဲတာမရှိဘူး။ဒီတရားတွေကိုမမြဲတဲ့အနိစ္စတာကင်းမဲ့တဲ့အတ္တတာဆိုတဲ့ရှိတော့မှလည်းရှိလိုက်တာလည်းတပြိုင်တည်းဒီသင်္ခါရတရားတွေတကယ်ကိုတဏှာကစိတ်တုံးနေတယ်တုံညပဲဘာမှမရှိဘူး။ဘာလို့ကျွမ်းကြရလဲဒီမှာမရှိဘူး။ ငါဥစ္စာလို့ပြောကြတယ်တခုအောင်ရှိဘူးရုပ်ဟာငါလည်းမဟုတ်ဘူးငါလည်းဥစ္စာလည်းမဟုတ်ဘူးဝိရဏဟာငါလည်းမဟုတ်ဘူးငါရဲ့ဥစ္စာလည်းမဟုတ်ဘူးတင်ညာသင်္ခါရဝိညာဉ်တို့ဟာငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးသူတဘာဝတရားတသက်ညာဖြစ်တဲ့တဘာဝတရားတသက်သည်ဆံရအကြောင်းကြောင့်ဖြစ်ပြီးချုပ်ချင်တယ်တော့ချုပ်သွားတယ်ဖြစ်ချင်တယ်တော့ဖြစ်လာတယ်။ဒါနဲ့ဆိုင်တယ်တခုမှမရှိဘူးလို့ဒီလိုသဘောကျတာဖြစ်တယ်။အဲ့ဒါကိုရသမားလေးကိုဆုံးမပြတာအခုပေနာပေနာဘုမတုတ်တယ်ခေါ်လို့ဖြစ်ပါတယ်။အဲ့ဒီပေနာပေနာဘုမတုတ်တယ်ရှင်းတဲ့အတိုင်းယုတ်ဝိနာသင်္ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ဒီခန္ဓာ၅ပါးမှာခန္ဓာ၅ပါးကိုအရိစ္ဆဒုက္ခအနတ္တလို့ဆိုတဲ့လက္ခဏာရဲ့၃ပါးတင်ပြီးဆင်ញေနှလုံးသွင်းလိုက်ပြီးနောက်ဆုံးမှာအနတ္တလက္ခဏာကိုရှုမြင်ပြီးဆိုရင်ရုပ်ထဲမှာလည်းအနစ်တာရဆိုတာမရှိဘူးဝေဒနာဆိုတဲ့အထက်မှာလည်းအနစ်တာရမရှိဘူးသင်ညာသင်္ခါရဝိညာဉ်ဆိုတဲ့အထက်မှာလည်းအနစ်တာရမရှိဘူးအားလုံးဟာအနစ်တာရအကင်းမဲ့နေတဲ့အရာများဖြစ်တယ်လို့သိလာတာနဲ့တကြိုက်တဲ့ခန္ဓာ၅ပါးပေါ်မှာညီငွေလာမှာဖြစ်ပါတယ်ခန္ဓာ၅ပါးပေါ်မှာညီငွေလာလို့ရှိရင်စွတ်တာမှုကြီးကျက်သွားလိမ့်မယ်စွတ်တာမှုကြီးကျက်သွားတာနဲ့တကြိုက်နဲ့ခွန်ကြီးတို့တူကလွန်မြောက်မှုဆိုတာရမှာဖြစ်ပါတယ်ဒီတရားကိုတရားချက်ကသူတော်ဘုရားပြိတ္တပေါင်းလို့ဒီမိဂံဆိုတဲ့ကိလေသာတွေအားလုံးကလွန်မြောက်ရဖြစ်တဲ့အငြိမ့်ချက်ကိုရရှိဖို့ရန်အတွက်ယုတ်ဝိနာပညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးကိုအမှန်မြင်အောင်ရှင်းပြကြုပ်ကုန်အထောက်ကြားမှာဖြစ်တယ်လို့ထိုဒီကိုဒီသဘောကြပြီးရှင်းပြကြုပ်ကုန်အထောက်တော်ဘုရားကြောင့်အသိကိုသတိ